မေရိကန်ပြည်ထောင်စုမြောက်ကယ်ရိုလိုင်းနားပြည်နယ်ချာလော့တ်မြို့ဗဟိုအကျဉ်းထောင်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ဒီကရင်ဒုက္ခသည်ကိုထွန်းလွန်စင်ကိုပြီးခဲ့တဲ့သတင်းပတ်တည်းမှာတရားရုံးကအာမခံနဲ့ပြန်လွှတ်ပေးလိုက်ပါတယ်။ဒါပေမဲ့တရားရုံးမှာတော့အမှုကိုဆက်လက်ရင်ဆိုင်ရမှာဖြစ်ပါတယ်။နောက်ဆုံးအချိန်လေးကိုပြောပြချင်ပါတယ်။ပြည်တိုင်းသားဒုက္ခသည်ကိုထွန်းလွန်စင်ကိုပြီးခဲ့တဲ့သတင်းပတ်တည်းရှာလော့မြို့ဗဟိုအကျဉ်းထောင်ကနေပြန်လွှတ်ပေးလိုက်ပြီဖြစ်တယ်လို့ဒုက္ခသည်တွေအမေရိကန်ကိုလာဖို့ကူညီပေးနေတဲ့ Episcopal Migration Ministry ဘာသာရေးအဖွဲ့တာဝန်ရှိသူ Mr. Blackwood ကပြောပါတယ
်။ Yes, he is currently out of jail. It's
been, I think it was last week, living in a community where there are other people.
ထိုင်းနိုင်ငံမေလာဒုက္ခသည်စခန်းမှာကလေးကဈေးကူတမှုခံယူနေသူဖြစ်တာကြောင့်သူ့ရှိနေရဲ့ရှောင်းလဲချက်တွေအရကိုထွန်းလင်းစင်ရဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးအခြေအနေကိုငဲ့ကွက်ပြီးအကျဉ်းထောင်ကနေအာမခံနဲ့ပြန်လွှတ်ပေးဖို့တရားရုံးကဆုံးဖြတ်ခဲ့ပုံရာကြောင့်ကိုထွန်းလင်းစင်ရှာလော့မြို့အကျဉ်းထောင်မှာရှိစဉ်စကပြန်အဖြစ်ကူညီဆောင်ရွက်ပေးခဲ့သူစောခုထုက VOA ကိုပြောပါတယ
်ပြီးခဲ့တဲ့ဒီပိုက်လောက်ကသူ့ကိုအဲ့ဒီတရားရုံးကနေလွတ်လိုက်တာတေးတော့မဟုတ်ဘူးသူ့မှာယုံကျင်းနေရှိသေးတယ်လို့ပြောပါတယ်ဆိုတော့သူ့အခုတော့အမကန်နဲ့လွတ်ထားတဲ့သဘောရှိပါတယ်သူ့ယုံကျင်းနေအတွက်ကလည်းသူ့မှာဟိုနည်းနည်းလေးရှိအခက်အခဲရှိတာကသူ့အတွက်ဟိုတော့စကပြန်မရှိဘူးဖြစ်နေတယ်ဟိုဒီတရားရုံးမှာသုံးမဲ့စကပြန်တရားဝင်စကပြန်ပေါ့နော်သူအပ်တဲ့အတွက်အဲ့ဒါအတွက်လည်းသူတို့ကအဲရှာနေရတာပေါ့နော်သူ့ရဲ့ယုံကျင်းနေတဲ့ရှိသေးတယ်လို့ပြောတယ်ကျွန်တော်ထင်တာတစ်ခေါက်တော့မဟုတ်နိုင်သေးဘူးသူအခုရှာလော့မှာရှိပါတယ်ကျွန်တော်တို့ဒီဒုက္ခတွေကိုကူညီတဲ့ဒီကက်သလစ်ဌာနကအေဂျင်စီကနေပြီးတော့သူ့ကိုရှာလော့ကဟိုအပါတ်မန့်တစ်ခုငားရပေးရလို့သိရတယ်ကျွန်တော်အဲ့ဒီမှာသွားတွေ့တယ်ဆိုတော့သူအိတ်ခန်းအပါတ်မန့်မှာသူတယောက်တည်းနေတယ်သူ့ကိုကြည့်ရတော့လောလောဆယ်တော့အချိန်အဆင်ပြေပါတယ်ခမင်းပါရေကောက်ကိုချက်သားတတ်တယ်ဆိုတော့လေ
ဆိုတော့သူ့ရဲ့ကျန်းမာရေးအခြေအနေရောဘယ်လိုမြင်ရပါသလဲ
ကျန်းမာရေးတော့ကောင်းတယ်သူ့အတွက်ကြက်ကြက်မှမှာပဲသူမေးကြည့်တဲ့အခါမှာလည်းဟိုအဖြေကတော့ဒါလည်းမဖြေနိုင်ဘူးဒါပေမဲ့သူကတော့ဖြစ်ချင်းဖြစ်နိုင်ရင်တော့သူ့အမိနဲ့ပဲစကားပြောချင်တယ်အဲ့ဒီညမှာကျွန်တော်ခေါ်ကြည့်သေးတယ်ခေါ်လို့မရဘူ
းဘာကြောင့်လင်းရင်ပေါ်ကနေဆင်းပြေးရလဲဆိုတာမေးကြည့်သေးလားခင်ဗျဟု
တ်ကဲ့မေးကြည့်တာကိုအဖြေမရပါဘူးသူ့မေးလိုက်တိုင်းသူကတစ်ခုခုကိုတွေးနေတယ်လို့ပဲအဲသူတစ်ခါဖြေဘူးရတော့ဖြစ်သွားလို့ဖြစ်သွားတယ်လို့ပဲသူဖြေတယ်ဆိုတော့သူမေကွန်တခုခုတေးချမေးကြည့်လိုက်ရင်သူမဖြေနိုင်ဘူးဖြစ်နေ။အဲကြည့်ရတဲ့ပုံစံကတော့သူလည်းပြောပြရတယ်သူခိုင်းဘက်မှာဒုက္ခဒစကမ်းမှာနေကတော့သူသေးနေပါတယ်တောက်ရတယ်လို့သူကိုယ်တိုင်ပြောတယ်
။ကိုထွန်းလုံးစိန်မှာဇနီးနဲ့ကလေးငယ်ရှိပြီးလောလောဆယ်မေလာဒုက္ခတဲ့စခန်းမှာနေထိုင်နေကြောင်းမကြခင်သူတို့အမေရိကန်ပြည်ထောင်စုကိုရောက်လာမယ်လို့မျှော်လင့်ထားကြောင်းစောခုထုကပြောပါတယ်
ညို့မီနဲ့သူကလေးကကျွန်တော်ထင်တာဟိုမှာ time မှာချိန်ခဲ့တယ်မကြခင်လာမယ်လို့သိရတယ်နောက်ပြီးတော့သူ့မှာဒီမှာအမျိုးတွေလည်းရှိတယ်လို့ပြောတယ်ဒီမှာဆက်သွယ်ရတယ်လို့ပြောတယ်တကယ်လို့သာဆိုရင်တရားရုံးကအမျိုးတွေပါလေဖြစ်ဖြစ်ပေါ့နော်ဟိုသူ့ကိုလက်ခံပြီးတော့ကြီးရှုမယ်ဆိုလို့ရှိရင်တော့သူ့ကိုဒီမှာတနေရာမှာတော့အခြေချပေးဖို့ရှိပါတယ်ဟိုပါပေါ့နော်မိသားစုတွေနဲ့ကောင်းမွန်ပြန်နေတော့ပုံမှန်ပြန်ဖြစ်သွားနိုင်ပါတယ
်ကိုတွန်းလုံးစင်ဟာမေလ25ရက်နေ့ကမြောက်ကယ်ရိုလိုင်းနားပြည်နယ်ရှာလော့တ်ဒေါဂလတ်နိုင်ငံတကာလေးစိတ်ကနေအမေရိကန်လေကြောင်းလိုင်း AA ခီးစဉ်အမှတ်9242နဲ့သူအခြေချနေထိုင်မဲ့ကမ်းခြေမြို့နယူးဘန်ကိုသွားမဲ့လေယာဉ်ပြန်တမ်းဖို့ပြင်ဆင်နေချိန်မှာထိုင်ရန်ကနေထားပြီးလေယာဉ်တကားမကြီးကိုသွားဖွင့်ဖို့ကြိုးစားတော့လေယာဉ်မဲနဲ့အခြားခီးတဲ့နှစ်ဦးကတားမြစ်ရာကလေယာဉ်မဲရဲ့လက်ကိုကိုက်ပြီးလေယာဉ်ပြေးလမ်းပေါ်ခုန်ချထွက်ပြေးခဲ့ပါတယ်အဲ့တော့လေရင်ဝန်ထမ်းတွေကသူ့ကိုဝမ်းမီဖမ်းဆီးခဲ့ရကအမှုရင်ဆိုင်နေရတာဖြစ်ပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်မှာ2005ခုနှစ်ကစလို့လာရောက်အခြေချနေထိုင်တဲ့ဒုက္ခသည်ပေါင်း 25,000 ကျော်ရှိပြီးအဲ့ဒီထဲမှာ 9,400 ကျော်ဟာမြန်မာဒုက္ခသည်တွေဖြစ်ပါတယ်။ညူပန်းမြို့မှာအခြေချနေထိုင်တဲ့မြန်မာဒုက္ခသည်ဦးရေ 1,900 ရှိတဲ့ထဲမှာအများစုကကရင်တိုင်းသားတွေဖြစ်ကြပါတယ်ခင်ဗျာ။